မျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကိုထူထောင်ခဲ့သူအရှင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟုအလို့အမှုဆောင်အဖွဲ့ဝင်တဦးဖြစ်လဲတာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာတန်းငိမ့်ဟာဒီကနေ့မနက်မှာပဲရန်ကုန်ကပင်လုံဆေးရုံမှာကွယ်လွန်သွားခဲ့ပါပြီ။နိုင်ငံကောင်းစားရေးအတွက်ဆွန့်လွတ်အနှစ်နာခံလှုပ်ဆောင်ခဲ့တဲ့နိုင်ငံရေးသမားကြီးတဦးကွယ်လွန်သွားတာမို့ဒီမိုကရေစီရှောက်လန်းဖို့ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်အားရော့သွားစေတယ်လို့နိုင်ငံရေးလှုပ်ဖော်ကိုင်ဖက်တွေကသတ်မှတ်ကြပါတယ်။သေးစိတ်ကိုတော့ဒေါက်ခင်မြို့သက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ဒေါက်တာတန်းငိမ့်ကွယ်လွန်သွားတာဟာမြန်မာနိုင်ငံအတွက်အမတန်ကြီးမားတဲ့ဆုံးရှုံးမှုတရားလို့ဒေါက်တာတန်းငိမ့်နဲ့နှစ်ရှည်လာများလက်တွဲပြီးနိုင်ငံရေးလှုပ်ဆောင်ခဲ့တဲ့ဝိုင်းရဲ့နိုင်ငံရေးသမားကြီးဦးနိုင်နိုင်ကပြောပါတယ်
။နိုင်ငံကောင်းစားရေးအတွက်ကိုသူ့ဘဝကိုရေးကိုယ်သာအခွင့်အလမ်းတွေအုံလုံးကိုလက်လွတ်ပြီးတော့လုပ်ခဲ့တဲ့ပုဂ္ဂိုလ်ပဲ။ကျွန်တော်ဒီငွေစီပြောင်းလဲရေးအတွက်အားနည်းသွားတဲ့အချက်တစ်ချက်ဖြစ်ပါတယ်။ကျွန်တော်တို့ကဆရာဦးဝင်းကြီးကိုကွယ်လွန်သွားတယ်ပါပဲ။ဆရာဦးတန်းကြီးကိုကွယ်လွန်တာကိုလည်းနိုင်ငံရေးသဘောအရဆိုရှယ်မှုဖြစ်တယ်လို့ကောင်းတဲ့မိတ်ဆွေတင်ကပြဆိုရှယ်မှုတွေပြင်ပြစားပါတယ်ဗျာ
။နှစ်ပေါင်းအစိတ်လောက်အနေနဲ့အရရမှာဆေးကုသခဲ့တဲ့ဒေါက်တာတန်းကြီးဟာကျောင်းသားဘဝကလေးကဆေးတက်ကတူကျောင်းသားတက်မကဝင်ဖြစ်နေကျောင်းသားလှုပ်ရှားမှုတွေကိုလှုပ်ဆောင်ခဲ့တယ်လို့1988ခုနှစ်လူလူလှုပ်ရှားမှုမှာပါဝင်မှုနဲ့ဖဲခုံရဲစခန်းမှာအချုပ်ခံခဲ့ပြီးပြင်ဆင်ပေးခံခဲ့ရသူဖြစ်ပါတယ်။သူဟာကြောက်တမ်းမြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှာပါတီဝင်တဦးအနေနဲ့ဝင်ရောက်ခဲ့ပြီး1990ရွေးကောက်ပွဲမှာကြောက်တမ်းမြို့နယ်မဲဆန္ဒနယ်မြေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့တင်မြောက်တာခံခဲ့ရပါတယ်။ရန်ကုန်တိုင်းစီယုံရေးကော်မတီဒုဥက္ကဋ္ဌဖြစ်တဲ့1996ခုနှစ်မှာတာဝန်အပေးခံခဲ့တဲ့ဒေါက်တာတန်းကြီးဟာနောက်တစ်နှစ်မှာပဲစီကံဖွင့်မှုနဲ့တရားစွဲခံရပြီးဆမှလက်မှတ်အသိမ်းခံခဲ့ရတယ်လို့မယန်းကုန်းမြို့နယ်လူငယ်ဖွဲ့စည်းရေးလှုပ်ဆောင်မှုကြောင့်2009နှစ်ချမှတ်တာခံခဲ့ရပါတယ်။ထောင်ကလွတ်လာတဲ့နောက်ပိုင်းရန်ကုန်တိုင်းဒုဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ခဲ့ပြီး2010ကနေ NLD ပါတီတရားဝင်တက်တန်းကုန်တဲ့အထိဗဟုအလုံးမှုဆောင်ကော်မတီတာဝန်ကိုယူခဲ့တာပါ။အမျိုးသားဒီမိုကရေစီအင်အားစုပါတီကို2010မှာပဲစတင်ထူထောင်ခဲ့ပြီးဗဟုအလုံးမှုဆောင်ကော်မတီဥက္ကဋ္ဌဖြစ်တဲ့တာဝန်ယူနေရက2012ခုနှစ်ကစပြီးအခုကွယ်လွန်ချိန်အထိပါတီခေါင်းဆောင်တာဝန်ကိုပြောင်းလဲထမ်းဆောင်ခဲ့တဲ့ဒေါက်တာတန်းငိမ့်ဟာစင်းရဲမွဲတင်မှုဒဏ်ခံနေရတဲ့မြန်မာနိုင်ငံအတွက်လူမှုအခြေပြုဝါဒနဲ့အတူဘက်ဆောင်စီးပွားရေးကိုပူတွဲပြီးဆောင်ရွက်ရမယ်လို့လက်ခံထားသူလို့ NDF ပါတီကိုပူတွဲတည်ထောင်သူဦးခင်မောင်ဆွေကပြောပါတယ်
။ NDF ပါတီကိုထူထောင်ခဲ့တဲ့အခါမှာသူ့လက်ထက်မှာနေရာပေါင်း16နေရာအနိုင်ခဲ့ပြီးတော့ကတော်တော်များများတော်တော်ကိုယ်စားလှယ်ကိုပို့နိုင်ခဲ့ပါတယ်။သူတန်းငိမ့်ရဲ့ကျွန်တော်တို့နိုင်ငံရေးဆောင်ရွက်မှုကိုတော်တော်နိုင်ငံရေးပြည်တော်နဲ့တိုင်းတာမယ်ဆိုရင်တော့ဖြစ်ရင်အဲ့လိုကျွန်တော်တို့တော်တော်နိုင်ငံရေးတဲ့ကိုကျွန်တော်တို့ပါတီဝင်တွေကိုပို့နိုင်တဲ့လူငှောက်ကိုအောင်မြင်စွာဆောင်ရွက်နိုင်ခဲ့ပါတယ်။အပြီးတော့ပါတီရဲ့တိုင်းနယ်ပြည်နယ်တွေမှာလည်းတော်တော်များများကျွန်တော်တို့အခြေချနိုင်ပါတယ
်။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်တာတန်းငိမ့်ဟာထောင်ကျနေစဉ်မှာပဲအသက်ကင်ဆာဆက်ပြီးဖြစ်နေတာသိရပေမဲ့ဆေးကုသခွင့်မရခဲ့ပဲထောင်ကလွတ်လာမှကုသဖို့လုပ်ရတယ်လို့ညီဖြစ်သူဦးကြည်တန်းကပြောပါတယ
်။ဆေးကုသမှာတော့ခွဲပါ73ခေါက်တော့အဲ့နောက်ဆုံးယောဂါကနည်းနည်း control လုပ်ရတဲ့အနေထားရောက်လာရင် transplant လုပ်ဖို့တော့ကိုပြည်ကြီးက9ရက်နေရအိန္ဒိယတော့ပါတယ်။အဲ့မှာတလားကြော်ကြော်လောက်ကုဒတဲ့အချိန်မှာဆန်ဆန်လုံးနိုင်တဲ့အခြေအားမရှိတော့ဘူး။မေလ14ရက်နေ့ရန်ကုန်ရောက်ပြီးပင်လုံဆေးရုံကိုတောက်လျှောက်ပဲတင်လိုက်တာပါ။ဒီဘက်လောက်နေပြီးတဲ့အခါကျတော့ကဒီနေ့မနေ့ပဲ6နာရီခန့်မှာသုံးသွားတာဖြစ်တယ်
။ကွယ်လွန်သူအဖဦးတင်ညွန့်နဲ့အခုအခါမှာအသက်69နှစ်ရှိပြီဖြစ်တဲ့အမိဒေါခင်ညွန့်ရဲ့ဒုတိယမြောက်သားကြီးဒေါက်တာတန်းကြီးမှာမောင်နှမသားချင်း9ဦးနဲ့အတူဇနီးဒေါခင်အေးနဲ့သားသမီး9ယောက်ကျန်ရပါတယ်။ဇာပနကိုတောက်ချာနေနေ့လေတနအီမှာပြုတ်လို့မှာဖြစ်ပြီးရေဝေးတုတ်တံမှာမီးတကြုံမှာဖြစ်ပါတယ်။